ဝေးရောက်တိဘက်အစိုးရကြီးအကဲရဲ့နှစ်ပေါင်း60အတွင်ပထမဆုံးအကြိမ်ဖြစ်အမေရိကန်သမ္မတအင်ဂျူရိုကိုတောက်ကြနေကတွားရောက်ခဲ့ပြီးဒါအဆိုရင်တရုတ်အတွက်မကျေနပ်စရာကိစ္စတစ်ခုဖြစ်လာနိုင်ပါတယ်ဒေတာရင်းမတိမငြိမ်ဖြစ်အောင်အမေရိကန်ကကြိုးစားတယ်လို့တရုတ်ကဆွတ်ဆွဲထားတာပါအမေရိကန်ရဲ့တိဘက်အရေးထူးတာဝန်ခံအဖြစ်အသိခန့်အပ်ခံရသူ Robert Destrone တွေ့ဆုံဆွေးနွေးခဲ့ကြောင်းအဝေးရောက်တိဘက်အစိုးရ CDE ရဲ့သမ္မတလော့ဖ်ဆန်ဆန်ဂီကပြောပါတယ်အမေရိကန်သမ္မတနဲ့ဒုတိယသမ္မတယုံဟာကိုယ်စားလှယ်တွေနဲ့အတူအာရှတရုတ်ရေးရာကိစ္စတွေဆောင်ရွက်ကြတဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြောင်းအဝေးရောက်တိဘက်အစိုးရရဲ့သမ္မတဆန်ဂီကပြောရေးကိုပြောပါတယ်
တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာကသူ့ရဲ့နိုင်ငံရေးအာဏာကိုအဝေးရောက်တိဘက်အစိုးရအဖွဲ့ကိုလွှဲပြောင်းပေးမှုနောက်ဒီမိုကရေစီနည်းစာရွေးကောက်ထားတဲ့ခေါင်းဆောင်ပိုင်းနဲ့အဝေးရောက်တိဘက်အစိုးရအပေါ်တရားဝင်အသိအမှတ်ပြုလေးစားမှုရှိနေတာကိုသိရတဲ့အတွက်ကျင်းနာကုံယူကြောင်းလော့ဖ်ဆန်ဆန်ဂေးက VOA တိဘက်ဌာနနဲ့တွေ့ဆုံမေးမြန်းကမ်းမှာပြောပါတယ်တိဘက်ဒေသမှာစစ်မှန်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရယူဂျူပန်မှုလမ်းခုလက်ကိုရောက်နေတဲ့အရေးပေါ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံရဲ့ဆက်ဆံရေးက ဆင်းသူနှစ်တွေအတွင်းမပြေလည်ဆုံးအခြေအနေကိုရောက်နေတဲ့တရုတ်နဲ့အမေရိကန်ကြားတိဘက်ကိစ္စကအငင်းပွားတဲ့တစ်ခုဖြစ်လာတယ်လို့လည်း Writers ကဖော်ပြပါတယ် တရုတ်အစိုးရဟာတိဘက်တွေရဲ့လူ့အခွင့်အရေးကိုချိုးဖောက်နေတယ်လို့ဆွဆွဲပြီးတိဘက်ဒေသအတွက်ပိုပြီးအတိတ်ပဲပြောရတဲ့ကိုယ်ပိုင်အုပ်ချုပ်ရေးရရှိဖို့အမေရိကန်ကထောက်ခံကြောင်းပြီးခဲ့တဲ့ဇူလိုင်လအတွင်းမှာပဲအမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကပြောဆိုထားပါတယ်အမေရိကန်ဟာတိဘက်ကိုတုံ့ပြန်တရုတ်နိုင်ငံတွင်ခွဲထည့်ရေးဝါဒကိုမြင့်တင်နှိုင်အောင်ဆောင်ရွက်နေတာဆိုတရုတ်အာဏာပိုင်တွေကဆွဆွဲထားပြီး အမေရိကန်ရဲ့တိဘက်ဆိုင်ရာအထူးတာဝန်ခံနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းညှင်းပယ်ထားပါတယ်ရှင်။